မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီရခိုင်ပြည်နယ်အရေးယောင်နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခက်လာနေတဲ့အလားအလာတွေကိုဆွေးနွေးရမှာဖြစ်ပါတယ်ရခိုင်ပြည်နယ်အကြက်တဲယောင်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြည့်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေမှာပုံမနီးကပ်လာနိုင်တယ်လဲနိုင်ငံတကာမျက်နှာစာမှာရရှိအကျိုးဆက်တွေရောဘာတွေကြောက်နိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေလည်းအခုဆိုရင်လီလိုင်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်စကြပါတယ်အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာကျအခြေဆိုင်နေထိုင်တဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုကြားချင်ပါတယ်တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအယသအစိုးရတက်လာပြီးဒီမိုကရေစီထွန်းတက်ဆနိုင်ငံတနေဖြစ်နေတဲ့နိုင်ငံတကာချီးကျူးနေတဲ့အချိန်မှာအခုနောက်ဆုံးဒီရခိုင်အရေးကြောင့်ဒီနိုင်ငံတကာအမြင်တွေဟိုပြောင်းတော့မယ့်အလားအလာတွေရှိနေတာဆရာ
ဟုတ်တယ်ခင်ဗျာအခုပြီးခဲ့တဲ့နှစ်ပတ်လောက်တရင်နေအဖြစ်ပျက်တွေကြည့်လို့ရှင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအစိုးရရောနောက်ဟိုအထင်ရှားဆုံးခေါင်းဆောင်ဖြစ်တဲ့တော်အောင်ဆန်းစုကြည်ရဲ့နာမည်ပါထိခိုက်စေတဲ့ပြပြစေတဲ့တနည်းအားဖြင့်နောက်ကျောင်းဟိုပြောင်းပြန်ဖြစ်စေတဲ့အမြင်တွေနိုင်ငံတကာမီဒီယာမှာရောတခါနိုင်ငံတကာအစိုးရတော်တော်များများမှာပါအဲ့လိုဖြစ်နေတယ်လို့ဟိုမြင်ပါတယ်ခင်ဗျာဒါမှစံကောင်းစရာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးတင်ဆွေကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုမှာပဲခေတ္တရောက်ရှိနေတဲ့မန္တလေးမြို့ကရှင်းနေဦးသိန်းသန်းဦးဖြစ်ပါတယ်ဆိုတော့ဆရာဦးဟိုဦးသိန်းသန်းဦးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားတွေကဒီပြောမယ်ဆိုရင်ဒီ88နောက်ပိုင်းမှာအပြင်းထန်ဆုံးလို့တော့ပြောနိုင်ပါတယ်ဆိုတော့ဒါတွေကမြန်မာနိုင်ငံပေါ်မှာဒီနိုင်ငံတကာအမြင်ပြောင်းလာတယ်လို့ဆိုနေလားဆရာ
ဆိုနေပါတယ်ဗျအခုကျွန်တော်ပြည့်ရောက်နေတဲ့ဆန်ပိုစီယံမှာဟောနောက် United States Department နဲ့တွေ့ဆုံတဲ့အခါမှာဟောဒီကျွန်တော်တို့နိုင်ငံပေါ်သူတစ်ပြည့်တော်ဆန်းစုကြည်ပေါ်မှာဟိုကျောင်းပြန်အကျိုးသက်ရောက်မှုကိုကျွန်တော်တွေ့ရတယ်အထူးသဖြင့်ကလောဘတမကတော်တော်ပြင်းထန်တဲ့သဘောထားရှိတယ်ကျွန်တော်တွေ့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်တူကတော့ဒီဟိုမြန်မာနိုင်ငံကိုစေးရီသူပါ။ကိုစေးရီသူရဲ့သဘောထားလည်းပြောပါအောင်ခင်ဗျာ။အခုမြန်မာနိုင်ငံတကာမြန်မာနိုင်ငံပေါ်မှာဘလောက်တောင်အမြင်တွေပြောင်းနေပြီလို့ယူဆလဲ
။အခုကတော့တော်တော်ပြောင်းသွားတယ်။ပြောင်းသွားတဲ့အခါကျတော့အပြင်သွားရင်တောင်မှဒီကိစ္စပဲဆိုတာတမ်းမေးတယ်။တမ်းမေးရင်လည်းသူကဟိုမြန်မာတွေကဟိုပြောရရင်တော့အစိုးရဘက်ကတခါတည်းတတ်မှတ်ပြီးတော့မြင်တဲ့သဘောဖြစ်နေတယ်ဗောနော်အရင်ကတော့ကျွန်တော်တို့အစိုးရကိုမကောင်းမြင်ခံရတာမျိုးရှိခဲ့တယ်ဗောနော်အရင်တတ်မှတ်အစိုးရလက်ထက်ကအခုကျတော့သူအစိုးရတယ်မကဘဲနဲ့ဒီတာမန်ပြည်သူတွေရောကိုပါရောထွေးပြီးတော့မြင်လာတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်သူဒေါက်တာတက်ဆွေကိုမေးချင်ပါတယ်အခုလိုနိုင်ငံတကာအမြင်တွေပြောင်းလာခြင်းဟာဟိုတကယ်ပဲမြန်မာဟိုရခိုင်ပြည်နယ်အရေးကဟို88တဲ့တောင်မှပို့ပြီးတော့အခြေအနေကစိုးနေတယ်လို့တကယ်ပဲဟိုဟိုအဲ့လိုသုံးသပ်မဲ့အခြေအနေမျိုးမှာတကယ်ရှိနေလို့လားဒါမှမဟုတ်အခုဟိုအစိုးရပြောနေသလိုပေါ့လေဒီမီဒီယာတွေရဲ့ဟိုမှားယွင်းတဲ့သတင်းတွေပေါ်ပြမှုတွေကြောင့်ဖြစ်နေရတာလားဟိုဘာလို့အကြောင်းရင်းတွေကြောင့်ဒီအနောက်နိုင်ငံတွေအမြင်ကဒီလောက်တောင်ဟိုအဖြူနဲ့အမဲလို့ပြောင်းလဲသွားတာလဲဆရာ
ဟုတ်ကဲ့အာကျွန်တော်လက်ရှိအစိုးရကတင်ပြတဲ့ဟိုဖြစ်ရှင်းချက်ကလည်းဟိုမှတ်နေခင်ဗျာနောက်တစ်ခုကဟိုနိုင်ငံတကာကဒီအရေးကိစ္စမှာဟိုဟိုကျောင်းချောင်းစီလုံးမှုဟိုကိုလောလောကူကူနဲ့တခါလောလောကူကူဆုံးဖြတ်ချက်ချတဲ့အခြေအနေတရက်တာဖြစ်တယ်။1988တုန်းကလို့နိုင်ငံရေးစနစ်ကြီးတစ်ခုအပြောင်းလဲကိုမြင်တာမဟုတ်ဖက်နဲ့လူမျိုးစုလေးတစ်ခုတနည်းအားဖြင့်ဖြစ်ပျက်တစ်ခုတနည်းအားဖြင့်အဲ့ဒီအဖြစ်ပျက်ကိုတော့မှသုံးနှုန်းနဲ့ဆိုဟောဟာရာစကလုံးတန်တမာကြီးကဟောဟာရာစကလုံးဟာသူတို့သုံးတာနဲ့တကယ်ဖြစ်တယ်နဲ့ကွာဟနေတော့အဲ့တော့တနည်းအားဖြင့်ပြောရင်တော့အခုကိစ္စဟာဖုတ်ပူမိလိုက်အဲဆောင်ရွက်ချက်ဆုံးဖြတ်ချက်ချပြီးလုပ်နေကြတဲ့သဘောသာဖြစ်ပြီးတော့1988ရဲ့အချိန်နဲ့ဟိုပဏာဟိုအရွယ်စားဘလောက်ကြီးကြီးတူတူဟိုဂုံတည်ရင်းတော်တော်ကိုကြွားတယ်လို့ကျွန်တော်မြင်နေတနည်းအားဖြင့်ဟိုကံမကောင်းမှုပေါ့လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူမျိုးတွေကံမကောင်းမှုတက်တာဖြစ်ပြီးတော့ဒီလိုဖြစ်နေတာတွေကလည်းဟိုနိုင်ငံတော်ရဲ့ပြည်ကျွန်တော်တို့နိုင်ငံရဲ့အရာမြို့သားချုပ်စီပေါ်နဲ့ကြည့်လို့ရှိရင်တော့တခါလေပေးဆက်ဆရာရှိရင်ပေးဆက်ရတော့ဟိုတန်ကောင်းတန်တယ်လို့တောင်းကျွန်တော်ပြောခြင်းနဲ့သို့တော်လည်းပဲဟိုဒါဟာကြီးမားတဲ့အပြောင်းလဲကြီးအဆိုးအဝါကြီးတစ်ခုဖြစ်ပါတယ်ခင်ဗျ
okay ဟိုဆရာဦးသိန်းသန်းဦးသဘောတော်ဟောခင်ဗျာအခုကျွန်တော်တို့ဒီအနောက်နိုင်ငံတွေကအမြင်ပြောင်းလာတာတွေကဟိုဆိုဆရာလည်းအခုဒီအမေရိကန်ပြည်ထောင်စုမှာရောက်နေတော့ဟိုတချို့တွေးဟိုတွေးခဲ့ဆောင်ခဲ့တွေ့ကြုံနေလဲရှိနေရဆိုတော့သူတို့အမြင်တွေကဘာကြောင့်ဒီလိုပြောင်းသွားတာလဲဆရာ
အခုသူတို့ရတဲ့သတင်းတွေကဟိုအမှန်တွေအမှားတွေလည်းရောနေပါတော့နော်အခုသူလက်ရှိတွေ့နေတာကသူတို့ဟိုဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ရောက်နေတဲ့ဒီဒုက္ခတွေတွေပေါ့နော်ဒုက္ခတွေဥယျာဉ်အရေးတွေ့ရရောက်တဲ့အချိန်ကာလအတိုင်းအတာရနောက်ဆွဆွဲချက်တွေပေါ့နော် စွစွဲချက်တွေအလွန်ပြင်းထန်ပြီးတော့တာမန်လူတွေဘလို့မှလက်သက်မခံနိုင်တဲ့အပြုအမူတွေဖြစ်တယ်ဆိုတာမျိုးဖြစ်တယ်။အဲ့ဒီဟာတွေကနောက်ကျွန်တော်တို့ဘက်ကခြုံရင်းသွားတဲ့အဓိကကြတဲ့အချက်ကတော့ပထမဆုံးကုလသမဂ္ဂက fact finding mission လာမယ်ဆိုတဲ့အချက်ရယ်တန်တမာနေနဲ့နိုင်ငံခြားကဒီနဲ့ဒီလင်းကမီဒီယာတွေဝင်ဝင်မပေးခဲ့တဲ့အတွက်အဲ့ဒါလို့ဝင်ဝင်မပေးတာဟာခုလိုဆွဆွဲနေတဲ့ဆွဆွဲချက်တွေဆွဆွဲချက်တွေအကုန်လုံးကနော်မှန်တယ်လို့ယူဆရတာဖြစ်လာသေးတယ်။နောက်တစ်ချက်ကဒီကိစ္စမှာဒီရိုဟင်ညာနဲ့ပတ်သက်ပြီးတော့ lobby လုပ်နေတဲ့အဖွဲ့တွေကတော်တော်ကိုခြေတံလက်တံရှည်ပြီးတော့တော့အတိုင်းဝိုင်းကြီးကြီးနဲ့တော့အင်းနဲ့အားနဲ့လှုံ့ဆော်နိုင်တာတွေ့ရတယ်။အဲ့လိုအနေထားတွေအရာကျွန်တော်တို့ကဒါအခုနိုင်ငံမျက်နှာစာမှာတော့ကျွန်တော်တို့ကအခြေမလှဖြစ်ရတဲ့အနေထားဖြစ်လာတာ
ပါ။ Okay ကိုဇေယသူသဘောထားရောခင်ဗျာအခုသူနိုင်ငံတကာအမြင်ပြောင်းလာတဲ့အကြောင်းရင်းတွေဟိုခက်ခဲလုံလုံဘာတွေရှိရလို့ယူဆလဲ
။ဟိုကြောရင်တော့ဒီကိစ္စကတော့2016ဟိုပထမဆုံးအချိန်တိုက်ခိုက်တော့ဟာလေ။ဆိုအဲ့ကလေးကကျွန်တော်တို့စလာတာပေါ့စလာကလေးကအဲ့မှာဒေါန်ဆန်းစုကြည်ကိုလည်းဒါဝေဖန်တဲ့ဟာအဲ့မှာအချိန်လေးတော်တော်လေးမြင့်လာတယ်ပေါ့နော်ဆိုမြင့်လာတော့ငကောတော့မြန်မာပြည်ကဒီဒေါန်ဆန်းစုကြည်အာဏာမရခင်ပေါ့နော်ဒီ NLD အာဏာမရခင်အချိန်မှာကကျွန်တော်တို့ဒါလူတွေကအကောင်းနေပြောနေကြတာများတယ်ဘာလို့လဲဆိုတော့သတင်းသဘောအရပြောရင်တော့ဟိုအစိုးသတင်းအမှဟိုသတင်းဖြစ်ရနေပြီးတော့မှမြန်မာပြည်ပြောင်းလာတဲ့ခါကျတော့ကောင်းတဲ့သတင်းတွေကိုသူကတွင်လာတယ်ပေါ့နော်တွင်ရင်းတဲ့ခါကျတော့ဒီအာဏာလည်းရလာတဲ့အချိန်ကျတော့သူတဖြည်းဖြည်းနဲ့အဲ့တော့ညီငွေလာဟန်တူရညီငွေလာဟန်တူရဲ့ခါကြတော့သူကစိုးရဟာလေးတွေသူကလွှင့်လာတာတွေ့ရတယ်အဲ့ဒီကောင်နဲ့ခုန2016တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာအရှိန်တက်လာတယ်အခုဒီနောက်ဆုံးဒီကျွန်တော်တို့ဒီ August 25မှာတိုက်တဲ့အချိန်မှာကြတော့အဲ့ဒီကောင်တော်လေးစိုးသွားတယ်ပေါ့နော်စိုးသွားပြီးတော့သူထရင်ညီလာခံနဲ့လည်းတိုက်ဆိုင်နေတဲ့ခါကြတော့ဟိုကျွန်တော်တို့နိုင်ငံမှာအကျိုးစီးပွားတခြားနိုင်ငံကြီးတွေကအကျိုးစီးပွားအများကြီးမရှိဘူးအများကြီးမရှိတဲ့အချိန်မှာအဲမြန်မာနဲ့တခြားနိုင်ငံတွေရွေးဆိုရင်သူကအမြမာဟိုပဲကျွန်တော်တို့ကပြောကြမှာပဲမြန်မာဘက်မှာလည်းသူတို့ကတကယ်တမ်းတော့ဟိုအကျိုးစီးပွားပေါ့နော်စီးပွားရေးနိုင်ငံရေးစသဖြင့်အကျိုးစီးပွားအများကြီးမရှိကြတဲ့အခါကျတော့ကိုယ့်ဘက်ကကာမဲ့လူလည်းအင်မတန်နေသွားပြီးတော့အခုနောက်ဆုံးတော့ဟိုနိုင်ငံလဲဆွဲချခံရတာပေါ့နော်အခုကတော့ဒီတာမန်တိုင်းလူပြည်သားတွေပါလူမျိုးတွေပါပုံစံဖြစ်တဲ့သဘောမျိုးအဆင့်တီကျွန်တော်တို့ရောက်သွားတာပေါ့အဲ့တော့လွန်ခဲ့တဲ့တစ်နှစ်ကစပြီးတော့အချိန်ကပြင်းလာတာပေါ့အဲ့2016ကျွန်တော်အော်တိုဘာနဲ့တူပဲအဲ့တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းမှာအချိန်ကတော်တော်လေးတက်လာပြီအခုအော်ဂတ်25နောက်ပိုင်းမှာအမြင့်ဆုံးဝင်တက်သွားတော့ဘူးเนาะအခုကတော့တဖြည်းဖြည်းတော့ပြန်တော့ကြာသာပြူနေပါပြီဟုတ
်ဟုတ်ကဲ့အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်ဟိုတူကတော့ကိုကမောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံကိုကမောင်လင်းမှာကိုကမောင်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဆုံးဒီခံစားရတော့လေကြာနဲ့အနောက်ခုနိုင်ငံသားရဲ့ဆက်ရဆွေးနွေးဖြစ်ကြခဲ့ရတယ်ဒီကတည်းကတော့တကယ်လို့ရှားအခုစီနေပြီးဒီကတည်းကလည်းပါတယ်ဒီခိုင်တဲ့နာကြောင့်ရှိရတဲ့လူမျိုးရေနေရာကဆက်ဆံရေးတွေပြားနေစမှုတွေဒီလိုဘယ်လိုကြည့်ပြီးလဲလို့တွေ့ဖြစ်သွားလို့ရှိနေရတယ်အဲ့တော့မောင်မောင်ရာသူတွေကမရှိတော့တော့အဲ့ဒါပဲလို့ကြောင်းတယ်မောင်မောင်ရာအချင်းလက်ပြီးဆက်ရတယ်လို့ပြောတော့ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့နောက်တူဦးလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုပိုင်တော်မှာကိုပိုင်တော်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာကျွန်တော်နိုင်ငံနေတဲ့လက်ရှိနိုင်ငံကမ္ဘာလည်းမျက်နှာမှာဖြစ်နေတာတော့ဟိုဆင်းရဲမမမကြလို့ဟိုမြေနဲ့ရလှန်ဆိုင်တဲ့သဘောမျိုးတက်ရောက်နေတယ်ထင်တယ်တခြားနိုင်ငံမှာလည်းဒီလိုမျိုးကျွန်းလွန်တာရှိပါတယ်ဥပမာဟိုရှင်ကျန်းမြေသားမထောင်2013မှာဖြစ်ခဲ့တဲ့တရုတ်လူမျိုးတို့သူတို့အပြတ်နိုင်နေတာပဲဒီကြီးကမဆင်းနေဘူးဘာမှကမ္ဘာနိုင်ငံကြီးတွေကပြန်တော့တောက်ပြန်ခြေပတာမရှိဘူးကိုယ်နိုင်ငံကြမှာတကယ်လည်းဟိုရခိုင်တိုင်းပါလေပါဝင်မြေနဲ့တိုင်းမဲ့အများကြီးခံရရတယ်ဟိန္ဒူတွေရောပါလေရောအော်ချမ်ပန်ဆက်ဆက်တာခံရရတယ်တက်ပြတာခံရရအဲ့တော့ဟာကမ္ဘာရဲ့နိုင်ငံတည်တည်ရဲ့မျက်နှာစာနိုင်ငံမျက်နှာစာမြင်ပါရောစီးပွားရေးမြင်လဲရောဘာသာရေးမြင်လဲရောစအားကြီးဝင်ရောက်ပြီးဆက်ဖက်တာလို့ပဲကျွန်တော်လည်းလို့မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူဦးကိုလည်းဟိုတခါတလဲစားတဲ့အလှပေးချင်ပါတယ်ဟိုမြန်မာနိုင်ငံပါပဲရဟန်းတော်တပါးပါအရှင်ကုသလဖြစ်ပါတယ်အရှင်ကုသလရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကိစ္စနဲ့ပြောရရင်ဒါကဟိုမြန်မာနိုင်ငံမှာဖြစ်လာတာက3ချိန်ပေါ့3ချိန်လောက်ရှိပြီ3ချိန်လောက်ရှိပြီဒီချိန်ကကမ္ဘာဖီးယားကအင်မတန်မှအများကြီးပြီးထားတဲ့သဘောရှိတယ်အဲ့ဒါပြီးထားတာလည်းပဲနိုင်ငံကြီးပြုတ်ကိုယ်စရီရလာတဲ့သဘောသူတို့တွေ့ရှိတဲ့အတွက်ကမ္ဘာကအဲ့လိုပေါ့ပေးတယ်ပေါ့ဖီးယားကပို့ပြီးတော့ပေးတယ်ပေါ့ဆေးဆိုးရတဲ့ပို့ပြီးတော့ပေးတယ်ပေးလာတဲ့အခါကျတော့တပတ်မှလည်းပဲဒီလက်ရှိဆိုရအနေနဲ့လည်းပဲအချက်တက်ပို့ပြီးတော့ပြည်သူဆိုရအင်တာနက်ရှင်နယ်စံနှုန်းနဲ့တွားမယ်ဆိုဒီမိုကရေစီစံနှုန်းနဲ့တွားမယ်ဆိုရ ရည်ရွယ်ချက်မပေါ်ရတဲ့ရှိတဲ့အတွက်သူကပို့ပြီးတော့အချက်တည်းပို့ရောက်တာ။ရောက်တဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားအနေနဲ့ခရင်ကဟိုတခါတယောက်ပြောရတယ်။ဟိုတကယ်တမ်းမြန်မာရဲ့ဒီမိုကရေစီစံနှုန်းကိုအနောက်နိုင်ငံတွေတခြားနိုင်ငံတွေအကုန်လုံးကနေပြီးတော့ဘယ်လိုကောင်းလဲရုပ်စာတကယ်တမ်းအားပေးအားမြောင်းနဲ့ချိမြောက်ခြင်းနဲ့ဆိုလို့ရှိရင်ပြားပေးတဲ့ဆိုတာထက်လည်းရောတခုကနေပြီးတော့လို့အားပေးချင်းတော့တပူပြီးပေါ်ပြီးတော့ကောင်းမယ်
တင်ပါဗျာတင်ပါဗျာ
ဒီတိုင်းဆိုလို့ရှိလို့တင်ပါဗျာအနေကြောင့်လည်းပို့ပြီးတော့ချက်တဲ့ရောက်တယ်ပေါ့နော
်တင်ပါဗျာကျေးဇူးပါဗျာတပည့်တော်တို့ဟိုအခုလိုပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်အခုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ဟိုဆက်သွယ်ပြီးတော့မှတ်ချက်တွေပေးထားတာတချို့လည်းဖော်ပြခြင်းပါတယ်ဟောရှားပေါင်ရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်ဒီတော်ရရှင်တူရဲ့နာမည်ကတော့ဦးမတ်တာပေါ့နော်မိတို့တိုင်းပြည်ကိုတဲ့ယခုလက်ရှိအချိန်၌မကန်စွာမြင်ကြတော့သူများနဲ့နိုင်ငံများမိတ်ဆွေအစ်စ်များဖြစ်ပြီးတော့အခက်ခဲတွေ့အောင်ပြောဆိုလှုပ်ဆောင်နေကြသူများနဲ့နိုင်ငံများကိုတဲ့အခုချိန်မှစ၍နောက်နာကအထီးအလွန်သတိထားရမယ်ဆိုပြီးတော့ရေးသားထားပါတယ်နောက်ထဒီတော်ရရှင်တယောက်ကတော့မျိုးအောင်ပေါ့နော်နာမည်ကသူရေးထားတာကဆွေးနွေးစရာမလိုလောက်အောင်ရှင်းနေတဲ့ကိစ္စပါအမေရိကန်ပြည်ထောင်စုဥဆောင်တဲ့နိုင်ငံအတော်များများကဒီမိုကရေစီကိုတန်ဖိုးထားတယ်လို့ဒီမိုကရေစီနိုင်ငံကိုအားပေးတယ်လို့နောက်ဆုံးသူတို့ခိုင်းတာမလုပ်တော့မကောင်းပြောမကောင်းလုပ်တော့တာပါပဲတဲ့အိန်းနီးချင်းတရုတ်နဲ့ဆက်ဆံရေးကင်းကွာလို့မရပါနောက်ဆုံးတော့လေရုရှားတရုတ်နဲ့ပဲနှိကသွားမှာပါပဲဆိုပြီးရေးထားပါတယ်နောက်တော့ရှင်တယောက်ကတော့မင်းထိုက်အောင်ဖြစ်ပါတယ်ဒီအရေးကတဲ့ကုတ်ပြည်တွင်းရေးမှုနိုင်ငံတကာရဲ့ဖိအားကိုဂရုစိုက်နေစရာမလိုအပ်ပါဘူးတရုတ်ရုရှားအိန္ဒိယဂျပန်တို့ရှိနေတာပဲဆိုပြီးတော့အေးစေးပါပဲလို့ရည်သားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီအခုဒီမြန်မာနိုင်ငံအပေါ်မှာပြင်းပြင်းထန်ထန်ပြောဆိုနေကြတဲ့အထက်မှာတစ်ချိန်လုံးကဒီမိုကရေစီအင်အားစုတွေဒီဒေါ်အောင်ဆန်းစုကြည်တိုက်ခံပွဲမှာရှိနေတုန်းကအားပေးထောက်ခံခဲ့ကြတဲ့နိုင်ငံတွေလည်းပါနေပါတယ်။ဆိုတော့ဒီနိုင်ငံတွေနဲ့ရောဆက်ဆံရေးကဟိုပြစ်ကြရတော့မှလားဆရာဦးတင်ဆိုရင်ဆွေးနွေးပါဦးခင်ဗျာ
။ကျွန်တော်ကအဲ့လိုဒီတော့မမြင်ပါဘူး။ဟိုအမေရိကန်ပြည်ထောင်စုပါဝင်ကရော့သမကဟိုဥရောပသမကအပါဝင်ပေါ့နော်နိုင်ငံတွေကပြင်းပြင်းထန်ထန်ဟိုချင်းတာတဲ့မျောလင့်တာတဲ့အဆများစွာသူတို့ပြစ်တင်နေပြီမလို့ဒါဟာနိုင်ငံတိုင်းမှာနိုင်ငံတကာမှာဖြစ်တဲ့ဖြစ်လက်ဖြစ်တာရှိတဲ့ဖြစ်ပျက်တစ်ခုရဲ့နမူနာတစ်ခုသာဖြစ်ပါတယ်အဲ့တော့နမူနာတစ်ခုနဲ့တန်တမာရေးရာနိုင်ငံကဆက်ဆံရေးရာတွေကဟိုထိခိုက်တယ်ဆိုတာကတော့မဖြစ်ဘူးပါဘူးဒါကြောင့်ကျွန်တော်တို့ဟိုနိုင်ငံဒီအမေရိကန်နဲ့ပဲဖြစ်ဖြစ် EU နဲ့ပဲဖြစ်ဖြစ်တခြားသောနိုင်ငံတွေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံနဲ့ဆက်ဆံရေးကတော့ဟိုပြပြားမှတော့မဟုတ်ဘူးသို့တော့အထက်အငော့တစုံတရာကတော့တိတ်ကြပေါက်ရှိသွားတယ်တနည်းအားဖြင့်ဟိုဖြစ်မရတဲ့အမှတ်တစ်ခုတောင်မှထင်ခံရတယ်လို့ဟိုပြောရမှာပေါ့နော်ဟောသို့တော့ကျွန်တော်တို့ဟိုအများကြီးတော့စိုးရိမ်တယ်မရှိဘူးကျွန်တော်မြင်ပါတယ်ခင်ဗျာ
โอเคเสียอู้ตึงตั้งอู้ตบอดาครับเนี่ยเราတို့ဒီတချင်ရဒီအခုဆော့ဆော့တော်တာရှင်တချို့လဲထောက်ပြသွားတယ်ဒီတချင်ရဒီမိုကရေစီကိုအားပေးခဲ့တဲ့ဒီအနောက်နိုင်ငံအင်အားစုတွေအင်းနဲ့ကင်းကွာပြီးတော့ဟိုတရုတ်ရုရှားတို့လို့အရင်တော့ဒီဒီမိုကရေစီအင်အားစုတွေကိုထောက်ခံမှုမပေးခဲ့တဲ့ဟိုနိုင်ငံတွေနဲ့ဟိုနီးစပ်သွားနိုင်တယ်ဆိုတော့သဘောထားမျိုးတွေတောင်မှပြောနေကြတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရောက်သွားနိုင်လားဆရာ
ကျွန်တော်ထင်နေရဟိုတစ်ဖက်ကလည်းဟိုနီးစပ်တာတစ်ပိုင်းပေါ့နော်ဒီဥပမာအမေရိကန်ပြည်တော်စုဆိုလို့ရှိရင်ကျွန်တော်အောက်တော်ကြားနာဖွယ်ကြည့်ရင်တော့သိနိုင်တာပဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ရည်တည်ချက်ကပြော့ပြောင်းနေပြော့ပြောင်းနေဒီပြည်ဒီဖြတ်တော်ကတော့တော်တော်ပြင်းပြင်းထန်ထန်အတုံ့ပြန်တာမျိုးတွေကျွန်တော်တို့တွေ့ရတယ်အတချို့အမေရိကန်နိုင်ငံကြီးသမားတွေကဒီကျွန်တော်တို့ရခိုင်မှာဖြစ်တဲ့ဗမာပြည်ရဲ့အခက်အခဲကိုသူတို့တကယ်ဟိုတွင်မဲ့လို့ယူဆနေတာရှိတယ်ဟိုပြောင်းပြောတာရှိတယ်ဗျာသူတို့အမေရိကန်ပြည်တော်စုကိုအဲ့ဒါ Islam ကဘာနေပြီးတော့ထင်လွဲနေတာရှိတယ်အဲ့ဒါတွေပြောင်းဒီကိစ္စမှာသူတို့ဘယ်လိုရပ်ပြလိုက်မယ်ဆိုတော့တဘောမျိုးစပြောတာမျိုးတွေရှိတော့နိုင်ငံရေးသမားတွေနဲ့ဒီနိုင်ဘွာနဲ့ဒီကြံတဲ့ဒုတစ်ခုလုံးရဲ့ယက်တိချက်တော့မတူဘူးလို့ထင်တယ်။အဲ့တော့ရေးပုံရအဖြစ်တော့ခုနဆရာဦးတင့်စေပြောသလိုပဲကျွန်တော်တို့ထိခိုက်တယ်ဗျာထိခိုက်တာတော့အမှန်ပဲ။တော့ထိခိုက်တယ်ဟိုဒီမှာကျွန်တော်တို့တာမန်လူကိုကျွန်တော်တို့ထိခိုက်တယ်။တာမန်လူတွေကိုသွားတဲ့လာတဲ့နေရာမှာအဲ့မာရုံကျွန်တော်ဆွနွေးပွဲတွေမှာဗမာလူတိလိုက်တာနဲ့လက်တက်လာတဲ့ဝေဖန်ချက်တွေကတော်တော်ပြင်းပြင်းထန်ထန်ကျွန်တော်တို့ရင်ဆိုင်ရပါတယ်ခါခါတီးတီးဆက်ဆံတာလေကျွန်တော်တွေ့တယ်။အဲ့တော့တို့ရတွင်အဲ့လိုဟိုဘောပြက်ပြားသွားတဲ့အထိတော့မဖြစ်နိုင်ဘူးဒီတရုတ်နဲ့ရုရှားကတော့ရေပုံကအားဖြင့်ဒီပေါ်မှာသူတို့လည်းသူတို့ပြဿနာရှိတာဝီကားတို့ခြေချင်းတို့ရှိတဲ့အပေါ်မှာကျွန်တော်တို့ဘက်ကရက်လိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီရသူရဲ့သဘောထားကိုခင်ဗျအခုတချို့ကခံမန်းနေတယ်လို့ပြောလေဒီအနောက်အင်အားစုတွေနဲ့ဒီရခိုင်ရေးကြောင့်ဟိုဆက်ဆံရေးမှာဟိုကင်းကွာလာပြီးတော့ဟိုတရုတ်ရုရှားတို့လိုဟိုတစ်ချိန်တုန်းကဒီမိုကရေစီအင်အားစုတွေနဲ့ဟိုနီးစပ်မှုမရှိတဲ့နိုင်ငံတွေနဲ့နီးစပ်လာနိုင်တယ်လို့ဟိုတွက်တာတွေလည်းရှိနေတယ်ကိုစီရသူအမြင်ရောဘယ်လိုရှိလဲ
ခုကတော့နှစ်ချမ်းလို့ပြင်တာပေါ့နော်ဒီဘက်ကျွန်တော်တို့အနောက်အဖွဲ့နဲ့ဒီဘက်အရှိဆိုတာကတော့ဒီအဲတရုတ်တို့ပြီးတဲ့အခါကျတော့ဒီဘက်အာဆီယံနိုင်ငံတွေပေါ့လေစင်ကာပူတို့ပါတော့အဲသူတို့ရဲ့အမြင်ဂျပန်ဆိုလည်းကျော်ပြောင်းနေပေါ့တစ်ဖက်ကတော့နောက်ပေါ့နော်အမေရိကန်လည်းပါတယ်ကျွန်တော်တို့ဗြိတိန်ကလက်ပြင်တက်ကတော့တော်တော်လေးပြင်းနေပေါ့အမေရိကန်ကတော့သူကနည်းနည်းထိန်းသိမ်းကြောစရာရှိရတော့ပြောတယ်တစ်ဖက်ကလည်းထိန်းထားတယ်ဆိုတော့ကျွန်တော်တို့သဘောတော့ရှိနေတဲ့အခါကျတော့ကျွန်တော်တို့တော့နိုင်ငံငယ်ဖြစ်တယ်နိုင်ငံဖြစ်ပြီးတော့ခုမှရုံထားဖို့ဟာဖြစ်တဲ့အခါကျတော့ဘယ်သူတည်းမှတော့ကျွန်တော်တို့ဂျန်သူမဖြစ်တဲ့ဘူးပေါ့နော်ဂျန်သူဖြစ်တဲ့မှုဆိုတဲ့အခါကျတော့ဒီပြဿနာကိုကျွန်တော်တို့ထိန်းတာရှင်အဲကိုယ့်ဘက်ကလည်းကိုယ့်အဖြေနဲ့ကိုယ်ပေါ့နော်ရှင်ရှင်းနဲ့တစ်ဖက်မှာကျတော့လေဒီမိတ်ဆွေနိုင်ငံတွေပေါ့နော်အခုဒါအခုကိုယ့်ဝေဖန်နေတယ်ဆိုပေမဲ့သူတို့ကလည်းဒါနားလည်အောင်ရှင်းပြရမယ်နော်အခုကကျတော့ဘာဖြစ်လဲနိုင်လဲဆိုတော့သူတို့မှလည်းကိုယ်ကဘယ်လောက်ရှင်းပြရှင်းပြသူတို့မှလည်းနိုင်ငံရေးအပေးအယူတွေကျွန်တော်တို့ရှိနေမယ်ပေါ့နော်ကိုယ်ဖိအားပေးခြင်းနဲ့နိုင်ငံတွေနဲ့သူတို့နဲ့ကြားမှာမာဗျူအကျိုးစီးပွားတွေရှိရောအပေးအယူကျွန်တော်တို့ရှိနေမယ်ရှိတဲ့အခါကျတော့ကိုယ့်ဘက်ကစိတ်မပြတ်ပဲနဲ့ဟိုတွန်းနေတာတွန်းရပါဘောနော်တစ်ဖက်ကလည်းဒီတရုတ်တို့ရုရှားတို့ဂျပန်တို့ထောက်ခံတဲ့ဟာရှိရဆိုရင်အာဒါလည်းကောင်းတာပဲဆိုတော့နိုင်ငံငယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ဘယ်နိုင်ငံကြီးအင်အားအုပ်စုကြီးကြီးနဲ့တော့ရန်တော့ကျွန်တော်တို့ဖြစ်လို့မကောင်းပါဘူးဆိုတော့လူလည်းလူသေးတယ်လေဆိုတော့ရန်လူမထားပြန်ပါဘူးဟုတ်ကဲ့
ကျေးဇူးပါဆိုတော့ဆရာဦးတင်းဆွေဟိုတခုမေးချင်တာဆိုတော့ဒီပေါ်လေးကိုဆက်ဆံရေးရဟိုဖြစ်ချင်းဖြစ်ရင်တော့ဖုတ်ထစ်ဖြစ်ရင်တော့ရေရိုဆိုတဲ့သဘောမျိုးဆရာပြောတာပါပဲဒါပေမဲ့ဒီလိုရေရိုကာလမှာဟိုပဲအခုတချို့ကဒီလိုပေါ်လေးကိုတန်ခတ်ရေးယူလာလို့ဘာလို့လုံးတင်နေဆိုပြီးတော့တွန်းနေရတယ်ရှိတယ်ဆိုတော့ဒီလိုအနောက်နိုင်ငံတွေဒီဒီမိုကရေစီအင်အားစုနိုင်ငံတွေကဒီပိတ်ဆို့တန်ခတ်မှုတွေလောက်လာတာမျိုးအကူအညီထောက်ပံ့တွေဖျက်တောက်တာမျိုးအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာတွေမရှိနိုင်ဘူးဆရာ
အာတိုင်းတာတစ်စုံတည်းအားဒီဖြစ်လာနိုင်နေခင်ဗျအခုအရေးကင်းကိစ္စမှာ2012ကစပြီးတော့ဟိုကျွန်တော်ဟိုအိန္ဒိယမှာရှိခဲ့ရကျွန်တော်အသုံးသက်ချက်ကိုတင်ပြခဲ့တယ်အဲ့ဒီတစ်ဖက်အဖွဲ့စည်းအစုဟာနာမည်တစ်ခုအတွက်တိုက်ပွဲဝင်နေတယ်အဲ့ဒါပြီးရင်နေမည်တစ်ခုအတွက်တိုက်ပွဲဝင်မယ်လို့ကျွန်တော်ကြိုတင်ခံမှန်းခဲ့တယ်မကြသေးခင်လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ကနေမည်တစ်ခုအတွက်တိုက်နေတာလို့ပြောတယ်သို့တော့အခုပြန်ပြီးသုံးသပ်ရင်နေမည်ဆင့်ဆိုတာမဖြစ်နိုင်တော့သူကတန်တမန်ရေးရနေပဲစစ်ပွဲကိုဟိုတက်သွားတဲ့သဘောဖြစ်ပါတယ်အဲတော့အဲ့ဒီပွဲမှာသူတို့ဘက်ကခုနဥစားဦးသိန်းတောင်းလို့ကိုယ်စရာတို့ပြောသလိုအန်တမတ်ဒုတိယကြီးမားတဲ့အတွက်ကျွန်တော်တို့တစုံတရာကျွန်တော်နိုင်ငံအနေနဲ့ပေးဆက်ရစရာအကြောင်းရှိတယ်ဒါကိုအခွန်ကောင်းယူပြီးတော့အသုံးချခြင်းနဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်မှာတစုံတရာအရေးယူပြခြင်းနဲ့အဲသူတို့အမှတ်ရအောင်လုပ်သွားမှာဖြစ်တဲ့တွေ့ကျွန်တော်နိုင်ငံအတိုင်းအတာတစ်ခုတည်းအဲတန်ခါရေးမှုဖြစ်စေတစုံတရာတော့ဟိုခံရစရာအကြောင်းရှိတယ်လို့ထင်တယ်ခင
်ဗျဟုတ်ကဲ့ဆရာဦးသိန်းတန်းကသဘောထားအောင်ခင်ဗျအခုဟိုအနည်းဆုံးရေရိုကာလမှာပဲဖြစ်ဖြစ်ပေါ့လေကျွန်တော်ဟိုပိတ်ဆို့တန်ခါအေးယူတာမျိုးအကူအညီထောက်ပံ့တွေဖြတ်တောက်တာမျိုးဒီလိုမျိုးလောက်ခံရမယ့်အလားအလာတွေဟိုမြင်မိလား
ကျွန်တော်တော့မြင်နေဗျကျွန်တော်ဆိုးလဲဆိုရင်လေဆိုးလဲဆိုရင်လေဖြစ်တဲ့အနေဓာတ်တွေကသူတို့ကကျွန်တော်ဒီတန်တမန်နယ်ပယ်နဲ့ဒီအတိုင်းဝန်းကတုံးတက်တဲ့အုံနေတာကျွန်တော်တရားဝင်တုံးနေတာပေါ့နော်ဒါ genocide လို့ဒါလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့ crime against humanity လို့ပြောနေတာဟာနိုင်ငံရာဥပဒေရဒါတွေကတော်တော်တုံနှုတ်ချောက်ရှားစရာကောင်းတဲ့ဆော့ဆော့ချက်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတစ်ဖက်ကလည်းပဲဒီဟာကိုကာဝယ်မဲ့ဗီဒိုတုံးမဲ့ကိုယ့်ပြည်စွေနိုင်ငံတွေရှိရတော့မှန်တယ်တို့ရာတွင်သူကအစိတ်အပိုင်းလိုက်အရေးယူလာမှုတွေရှိနိုင်တယ်ဗျရှိနိုင်တယ်ဥပမာအဖြစ်ကျွန်တော်တို့မနီကဆွေးနွေးပွဲမှာကို EU ကတန်တီတာပါလီမန်အဖွဲ့ရပါသူကပြောတာကျွန်တော်ဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေဟိုသူတို့ကလည်းသတင်းချက်လက်တွေရတယ်ရွှေဒဂုံဖျားပေါ်မှာဒီငုံဥလာရောက်နေဆိုတဲ့ဒီနိုင်ငံဘာသာကြားအဖိုးကြီးကိုဟိုပားရိုက်တယ်ဒါအတိမပြုနိုင်ပါဘူးဒီလိုသတင်းတွေထွက်တယ်ပေါ့နော်ရတော့အဲ့ဒီလူအနိုင်ကျင့်နေတဲ့အတိုင်းကြီးမှာပေါ့နော်တရားဥပဒေမစိုးမှုတဲ့အတိုင်းကြီးငါတို့ကဘယ်လိုလုပ်ပြီးလာဆိုရင်းနှီးနှုတ်နိုင်မလဲဆိုပေမဲ့ကြံစည်တာရှိတယ်ဗျအဲ့တော့အနည်းဆုံးအဆင့်ကတော့ရင်းနှီးနှုတ်နိုင်မှတွေတွန့်ဆုတ်သွားမှာတစ်ဖက်ကကျွန်တော်ထင်တယ်ဒီအရေးယူမှုတွေလာနိုင်တယ်
ဟုတ်ကဲ့ကျေးဇူးပါကိုဇေယသူသဘောထားကိုခင်ဗျအခုကျွန်တော်တို့ရေရိုကာလပဲဖြစ်ဖြစ်ပေါ့လေမြန်မာနိုင်ငံပေါ်တန်ခတ်တာပိတ်ဆို့တာဒီလိုမျိုးဟိုကြုံလာနိုင်တဲ့အလားအလာမျိုးတွေမြင်မိလ
ားအဲဟုတ်တယ်သူကစိတ်ပိုင်းလိုက်တော့ကျွန်တော်တို့ပြန်ဖြစ်လာနိုင်တယ်ပေါ့နော်ဘာလို့လဲဆိုတော့လက်ရှိကိုယ်တိုင်လိုက်ကဗြိတိန်ကဟိုဒီတက်မတော်ကဟိုတင်နန်းသားတွေကိုသူချက်ချင်းပေါ့နော်တင်နန်းတက်နေတော့ကြီးသူကရပ်လိုက်တော့ဒေါ်လာ3သိန်းပေါ့ပေါင်3သိန်းကျော်ဘူးလောက်နှစ်ကျင်လောက်တဲ့ဟာအဲ့ကောင်ရပ်လိုက်တယ်ပြီးတော့ EU ပါပါလီမန်ကလည်းအဖွဲ့တစ်ဖွဲ့ပေါ့နော်ဒီကုံတွေရင်းနဲ့ပတ်သက်တဲ့ဟာအဲ့ကောင်ကလည်းသူကရက်လိုက်တယ်ဟောပေါ့နော်ရှေ့ဆိုင်လိုက်တယ်ဆိုရဲခါကြတော့ဒါရီကလည်းတစ်ဖက်မှာလော်ဘီလုပ်တဲ့လူတွေပေါ့နော်တွန်းတဲ့အဖွဲ့တွေကလည်းတော်တော်လေးကွာလူနာတတ်မှုရရတဲ့ခါကြတော့ဒါရီကဟိုဖြစ်ရင်လည်းဖြစ်သွားနိုင်တယ်မဖြစ်ဘူးဆိုရင်တောင်မှဘာဖြစ်နေလဲဆိုတော့ အဲ့ဒါမျိုးအတန်နေထွက်နေတယ်ဆိုရင်ဟိုလာမဲ့လူဂျင်းနီးညုံနံမဲ့လူလို့ပေါ့နော်အဲ့ဒီနိုင်ငံတွေကတော့စောင့်ကြည့်မှာပေါ့နော် political risk ပေါ့ဒီနိုင်ငံရေးဒီခုနအန်ဒီရေတို့ဘာလို့မှသူတို့ဒီပြည်ပကုမ္ပဏီတွေဝင်နေဟာမှာတော့သူကျွန်တော်တို့ ranking ကတော်လေးကျသွားတာပေါ့နော်ကျော့သွားတဲ့ခါကျတော့အဲ့ဒါလေးလက်ထိနိုင်တယ်နောက်ပြီးတော့အကူအညီပေါ့အကူအညီကကျတော့ဟိုကမ္ဘာ့ဘဏ်တို့ဘာလို့လဲကျွန်တော်တို့ရှိနေတယ်နောက်ပြီးတော့ UN ပေါ့နော်အဲ့ဒါအကူအညီလျှော့တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့ဘာဖြစ်နိုင်လဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့ဝေသုံးရတာမျိုးပေါ့ဆိုတော့ကိုကတာဒီဒုက္ခတဲ့စကန်တို့ဘာလို့ဒေါ်လာ5000လောက်ပေးခြင်းမြန်မာပြည်ပေးမဲ့ထဲရပဲသူကပြန်ပြီးချလိုက်မှာပဲလေသူတို့ကသူတို့ကတိုးတုံးမှုတော့မရှိဘူးဆိုတော့အမေရိကန်တို့ကြောက်ရတော့လေဆိုတော့ဒီ Trump တက်လာပြီးနောက်ပိုင်းအကူအညီတွေဘာတွေလဲဒါတခြားနိုင်ငံတွေကတော့အကုန်လုံးဒါ short ဖို့ဘာညာ USA တို့ဘာလို့ပြန်စီစစ်မဲ့ဘာညာအတန်းငွေရဖွက်နေတော့အဲ့လိုမျိုးဒါစီစစ်ရင်မြန်မာပြည်ကတော့လိုလျောက်ဒီရင်းထဲမှာပါသွားနိုင်ကြီးရှိနေတယ်ပေါ့နော်ဟုတ်ကဲ့အဲ့ဒါမျိုးတော့မြင်ရတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ Facebook ပေါ်ကနေမှတ်ချက်ပေးထားတာတချို့ကြံနေပါသေးတယ်ဟိုရှားပေါင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါဥပဒေရာဆိုတဲ့သူကတော့ဒီဆက်ဆံရေးကောင်းဖို့မကောင်းဖို့ထက်တစ်ဖက်နိုင်ငံနဲ့ဆက်ဆံရေးရရင်အကျိုးအမြတ်ဘယ်လောက်ရနိုင်မလဲရေရှည်ဘယ်လိုဆက်ဆံယူရမလဲဆွေးနွေးကြရအောင်ပါဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဒီလောက်ဝါဖြစ်ပါတယ်အနောက်နိုင်ငံတွေကတဖက်သက်ပြုလုပ်တယ်လို့ခင်စားရတဲ့ပြည်တွင်းစည်းလုံးညီညွတ်မှုအားကောင်းလာတဲ့အနောက်မုန်တီးရေးများလာကြတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဒီအောင်မိုးဆိုသူပါအမှန်တရားနဲ့ချစ်ချင်းမေတ္တာမှာအခိုက်အတန့်မှာအမားတွေနဲ့ဆွတ်ဆွဲအနိုင်ယူသွားပေမဲ့တစ်ချိန်မှာပြန်လည်အနိုင်ရရှိတရာဓမ္မတာတစ်ခုပါဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပို့ပို့ထားတဲ့မောင်တသနာအမေရိကန်ပြည်ထောင်စုကမောင်တသနာပေးစာလည်းရှိပါသေးတယ်
ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးဒပိုင်းတစားအုပ်ချုပ်ရေးအာဏာတွေနဲ့ဒီမိုကရေစီပြည်ပြောင်းလဲရေးပြည်တွင်းညီညွတ်ရေးကိုခက်ခက်ခဲခဲတည်ဆောက်နေရတဲ့အစိုးရရဲ့ပကတိအခြေအနေမှန်တွေကိုနားလည်ပြီးရခိုင်ကြက်တဲကိုစိတ်စေတနာမှန်မှန်နဲ့ပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတွေနဲ့အဆင်ပြေချောမွေ့နိုင်ပေမဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖျောက်ပြီးပြေးလွှားနေတဲ့လူအုပ်ကြီးကိုကြည်ပြီးစာအုပ်ကြီးတွေကစံနှုန်းတွေနဲ့တစ်ဖက်သက်အော်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေနဲ့တော့ကာလအပိုင်းခြားတစ်ခုထိဆက်ဆံရေးတွေစိုးဝါနေဦးမှာတော့အမှန်ပါအထူးသဖြင့်ကုလသမဂ္ဂ EU OIC American Britain အပါအဝင်ဥရောပနိုင်ငံတွေရဲ့ချင်းကပ်ပုံတွေဟာပြဿနာကိုဖြေရှင်းဖို့အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ဘဲကမ္ဘာတစ်ဝန်းကအစ္စလာမစ်အကြမ်းဖက်သမားတွေကိုမြန်မာနိုင်ငံမှာလွတ်လွတ်လပ်လပ်အကြမ်းဖက်ကြဖို့တွန်းအားပေးသလိုဖြစ်နေတယ်လို့ယူဆမိပါတယ်အထူးသဖြင့်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲနေရလောက်အောင်အရှေ့အလယ်ပိုင်းယူဂိုစလာဗီးယားရဝန္ဒါနဲ့အာဖရိကနိုင်ငံတချို့လောက်ဆိုးဝါးနေလို့လားတဖက်ဆောင်တဲ့အမြင်တွေပွက်လောရိုက်နေသမျှကာလာပိုင်းခြားတစ်ခုထိတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာခက်ခက်ခဲခဲဆက်ဆံနေရအောင်မှဖြစ်တဲ့အပြင်အသွင်ကူးပြောင်းရေးအဆင်ပြေချောမွေ့စေဖို့အတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေပါကာလာပိုင်းခြားတစ်ခုအထိရပ်တန့်ကောင်းရပ်တန့်နေနိုင်တယ်လို့ယူဆမိပါတယ်
ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ဆာပါဆိုတော့ကျွန်တော်လဲစောစောကဟိုဆရာဦးသိန်းတန်းကိုထောက်ပြသွားတဲ့ကိစ္စတခုကိုပြောချင်ပါတယ်ဟိုတကယ်တော့ကျွန်တော်တို့ကဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဆက်ဆံရေးမှာထိခိုက်နိုင်တယ်လို့ပြောရဲဆိုပေမဲ့လည်းတခြားရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဖြစ်နေတဲ့ကိစ္စမျိုးတွေစောစောဒီသတင်းကြော်လာပြင်းနေရရွှေကုံဖျားမှာဒီငုံရောင်းတဲ့မွတ်စလင်မျိုးသားတယောက်ကိုဒီအမျိုးသားရေးဝါဒီဆိုတဲ့လူတွေနဲ့ဒီတန်ကတော့တချို့ကမောင်းထုတ်တဲ့ကိစ္စမျိုးတွေပေါ့လေဒီလိုကိစ္စမျိုးတွေကဒီနိုင်ငံတကာတန်တမန်နေလဲရန်ကုန်မှာရှိနေတယ်ဆိုတော့သိနိုင်ကြားနိုင်တယ်အခုကိုပဲသိနေကြပြီဆိုတော့ဒီလိုကိစ္စမျိုးတွေရောဒီမြန်မာနိုင်ငံဟိုငါဒီနိုင်ငံတကာအမြင်ကောင်းလာအောင်လုပ်တဲ့နေရာမှာဒီလိုကိစ္စမျိုးတွေရောဘလို့တားဆီးတင်တယ်ဆရာဦးတဲ့ဆိုရင
်ကျွန်တော်တို့ဒီရခိုင်မြောက်ပိုင်းကိစ္စတလောက်ထိဟိုဆိုးဝါးထားတဲ့အထက်မှာနိုင်ငံတကာကအမြင်ဆောင်တာကဒုတိယနောက်ပိုင်းမှာဖြစ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီတလွဲအသုံးချပြီးတော့တလွဲကောင်းစဉ်နဲ့အာကိုယ်ပိုင်အကျိုးစီးပွားအတွက်ဆောင်ရွက်ခဲ့ကြလို့မဆိုးတင်တာတွေပိုဆိုးသွားတဲ့အခြေခံကနေကျွန်တော်တို့သွားခဲ့တာပါအခုလည်းပဲအဲ့ဒီဟာတွေဆက်ဖြစ်နေတယ်အဲမကြာခင်ဒီလဲဖြစ်ကောင်းဖြစ်အောင်မခင်ဗျာဒါလည်းအတွက်ကိုစိတ်မကောင်းစရာကံမကောင်းတဲ့ဖြစ်ပါအဲ့တော့ဒီကိစ္စကိုနိုင်ငံတော်အစိုးရကရောတာဝန်ရှိတဲ့အဖွဲ့အစည်းတွေကပါအမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့အထင်သိမ်းဖို့တော့တည်တည်ချာချာလိုတယ်မဆိုးတဲ့မင်းနဲ့ဆိုးသွားတဲ့ကိစ္စတရားခဏနေဟာကျွန်တော်တို့ပြည်တွင်းမှာဒင်းကိုရှိနေတယ်လို့ကျွန်တော်ကဟိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးသိန်းသန်းဦးရောဆရာဟိုခုလိုပေါ့လေနိုင်ငံတကာမှာဟိုအမြင်ဆောင်စေမဲ့ကိစ္စမျိုးတွေကိုဟိုဘလူးဟန်တာတင်တယ်လို့ယူဆလဲဆရာ
ဆိုတော့တရားဥပဒေစိုးမှုကြီးကအရေးကြီးတယ်ဗျာဒီအချိန်မှာ ဒါတွေကသိရင်ခံလို့မရဘူးဆရာဦးတင်စီပြောတယ်လို့ဒီထဲမှာမိစ္ဆာအင်အားစုတွေကအမျိုးသားလူစုအဖွဲ့ချုပ်ရဲ့အစိုးရလက်ထက်မှာအတိုင်းပြည်မတည်ငြိမ်ပါဘူးလို့တက်တည်ပြချင်းနေတယ်လို့ရှိတယ်မတည်ငြိမ်အောင်လက်တမင်ဖန်တီးနေတယ်ဘာလို့မကွေးမှာကျွန်တော်တို့ပေါ့အဲ့တော့ဒီလိုဟာမျိုးတွေကလိုက်ပြီးတော့အမုန်းတရားနဲ့ပြဿနာကိုပြီးမွေးပြီးတော့မျိုးစေ့ချနေတယ်ဒါတွေကိုကျွန်တော်တို့ကဒီလိုလုပ်တဲ့ကိစ္စဆောင်ရွက်တဲ့ကိစ္စတွေမှာဟိုတရားဥပဒေနဲ့အညီပြတ်ပြတ်သားသားတိုင်းခုနဆရာပြောသလိုပဲအမျိုးသားကျိုးစည်းဝါးအကျိုးကိုကြီးစုပြီးတော့ကျွန်တော်တို့တားလိုက်နေကြဒီလူတွေကအခုတိုင်းပြည်တစ်မျိုးသားလုံးရင်ဆိုင်ကြုံတွေ့နေရတဲ့မျိုးသားကြီးအခက်ခဲကြီးကိုဒါ NLD စုရရဲ့အကြက်တဲလို့တို့ထင်တာမဟုတ်ဘူးတိုင်းပြည်ကအမတန်ကြီးမားတဲ့အန္တရာယ်ပေါ်မှာကျွန်တော်တို့ကြားရောက်နေပြီကျွန်တော်ပြောချင
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးဒေါက်တာတင့်ဆွေကိုစီရီသူနဲ့အီးမေးလ်တွေ Facebook တွေကနေမှတ်ချက်တွေရေးသားပေးပို့တဲ့သူတွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ